UN နိုင်ငံသူ့ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုလမ်းနာမှုရှိကြောင်းအမေရိကန်ဆွေရကမနေ့ကထပ်မံတည်ပြလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့အဆိုအသုံးသဘောတူညီချက်တရအဖြစ်နဲ့အရင်ကဝေဖန်ထားဟုပါတယ်။အမေရိကန်ရဲ့ဥပဒေပြဋ္ဌာန်းချက်အရ UN နိုင်ငံအနေနဲ့သဘောတူညီချက်ကိုလမ်းနာမှုရှိမရှိရပ်ပေါင်း90မှာတစ်ချိန်နိုင်ငံခြားရေးဝန်ကြီးဌာနက Congress တွတ်တော်ကိုအတိအပြည့်အကြောင်းကြားမှာဖြစ်ပါတယ်။အမေရိကန်ဆွေရအကြီးဆုံးအရာရှိတူကတော့သဘောတူညီချက်ပါချက်တွေကို UN နိုင်ငံကလိုက်နာတယ်ဆိုပေမဲ့သဘောတူညီချက်ရဲ့ရည်ရွယ်ချက်တွေကိုလိုက်နာဖို့ပြက်ကွက်နေတာကြောင့်ပုံမဖီအားပေးနိုင်အောင်သမ္မတထရန့်ဆွေရကမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းပြောဆိုခဲ့ပါတယ်။ UN နိုင်ငံကအကြမ်းဖက်ဝါရီတွေကိုအားပေးနေပြီးအစ္စရေးနိုင်ငံပေါ်ရန်လိုတဲ့သဘောထားရှိနေစေဖြစ်တယ်လို့အမေရိကန်ကစိုက်ဘာအင်တာနက်ကတဆင့်တိုက်ခိုက်တာလူခွင့်ချုပ်ပေါက်မှုတွေကျူးလွန်လာလို့လောရမျိုးတွေရှိနေတဲ့အန်ဒီယန်အရှိဆုံးတိုင်းပြည်တစ်ခုဖြစ်အမေရိကန်ဆွေရကယုံကြည်ထားကြောင်းလဲသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ဒီလိုလောရတွေကသဘောတူညီချက်ရဲ့ရည်ရွယ်ချက်တွေကိုအလေးမထားရရောက်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။သဘောတူညီချက်ထက်မှာအားနည်းချက်တွေအများအပြားရှိနေပြီးဒါတွေကိုလည်းသမ္မတထရန့်ဆွေရကပြင်ဆင်ဖို့ကြိုးစားနေကြောင်းအမေရိကန်ဆွေရအကြီးအကဲရရှိနောက်တူကပြောဆိုခဲ့တယ်လို့သမ္မတဟောင်းဘရက်အိုဘားမားလက်ထက်မှာသဘောတူညီချက်ကိုအကောင့်ထက်ပေါ်ကျင့်သုံးခဲ့တာကိုလည်းဝေဖန်ပြောဆိုခဲ့ပါတယ်။ယူရိုနိုင်ငံရဲ့နျူကလ িয়ার သဘောတူညီချက်ပေါ်အမေရိကန်ဆွေရရဲ့ရည်တိချက်ကိုပြန်လည်တုံ့တက်နေကြောင်းလည်းပြောဆိုခဲ့ကြတာပါ။